ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွတ်လပ်မှုတိုးတက်ရေးအတွက်မျှော်လင့်ချက်ပို့ပြီးတော့အားနည်းသွားပြီလို့တုံ့ပြန်ချက်တွေထွက်ပေါ်နေပါတယ်။အခုလို့ဆွဲချက်တင်လိုက်တဲ့အတွက်သတင်းသမားတွေသတင်းမီဒီယာအလုပ်ကိုလွတ်လပ်ကူကူမလုပ်နိုင်အောင်ဆောင်ရွက်လိုက်တာလို့ရိုက်တာသတင်းတော်တွေကလည်းတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်စုမြမုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းရင်းနဲ့ဖမ်းဆီးခံခဲ့ရတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုမြောက်ပိုင်းခရိုင်တရားရုံးကဆွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညတွေကဖမ်းဆီးထားတဲ့သတင်းတော်တွေကိုမောင်တော်ခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေးရှိတယ်လို့ဆိုပြီးမြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေပုံမှန်3ကငယ်နဲ့ဆွဲချက်တင်ခဲ့တာပါ။တည်င်းတောက်တွေကိုအခြေအမြစ်မရှိဘဲဆက်လက်ဖမ်းဆီးထားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအလွန်အမင်းစိတ်ပြတ်တယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Steven J. Adler ကကြေညာချက်ထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့ရဲ့တည်င်းတောက်အလုပ်ကိုတီးခြားလွတ်လပ်ဗက်မလိုက်ပဲဆောင်ရွက်ခဲ့တာသာဖြစ်ပြီးတရားဥပဒေကိုချိုးဖောက်ခဲ့တဲ့အမားတစုံတရားလုပ်ခဲ့တယ်ဆိုတဲ့တသက်အထောက်အထားလည်းမရှိဘူးလို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးရရှိအောင်ဆောင်ရွက်မယ်ဆိုရဲမြန်မာအစိုးရရဲ့ဂရုအကြီးအကျယ်တန်တရားဖြစ်စရာရှိတယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌ Steven J. Adler ကပြောကြားခဲ့ပါတယ်။သတင်းတော့တွေကိုဆက်လက်ဖန်ဆီးထားတဲ့အပေါ်စိုးရိမ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရအမျိုးသမီး Irie Kaneko ကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ We remain concerned at the arrest and continued detention of the Reuters journalists.
ရိုက်တာသတင်းတောင်သူဦးကိုဆက်လက်ဖမ်းဆီးထားမှုနဲ့ပတ်သက်လို့ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်ပါတယ်။သူတို့နှုတ်ဦးကိုပြန်လွှတ်ပေးဖို့အတွင်းမှုချုပ်ကလည်းထပ်ခါတဲလဲတောင်းဆိုထားပြီးဖြစ်တယ်လို့လွတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူခွင့်တို့ကိုမြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့လေကုလသမဂ္ဂကတိုက်တွန်းပါတယ်။အခုရေးကြုံနိုင်တဲ့ကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအထူးဦးစားပေးတင်ပြသွားမှာဖြစ်ပါတယ်။
သတင်းတောက်တွေကိုဆွဲချက်တင်လိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ဆုပ်ယုပ်မှုဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလည်းတုံ့ပြန်ပါတယ်။သတင်းတောက်တွေဟာပြည်သူတွေကိုသတင်းတွေသိအောင်လှုပ်ပေးနေသူတွေဖြစ်ရုံမကခေါင်းဆောင်တွေတာဝန်ယူတာဝန်ခံမှုရှိအောင်လှုပ်ပေးနေသူတွေဖြစ်တာကြောင့်သတင်းတောက်တွေကိုမတရားပြစ်မှတ်ထားချိမ့်ချောက်တာအပြစ်ပေးတာမျိုးဘယ်တော့မှမလုပ်သင့်ဘူးလို့သံအမတ်ကြီးနီကီဟေလီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်စိတ်မကောင်းစိတ်ပြက်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းထုတ်ပြန်ပါတယ်။သတင်းလွတ်လပ်မှုအတွက်နောက်ပြန်လှည့်တဲ့ခြေလှမ်းဖြစ်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newhart ကကြေညာချက်ထဲမှာပြောကြားထားပါတယ်။နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ CPJ ရဲ့အာရှရေးရအစီအစဉ်ညှိနှိုင်းရေးမှူး Steven Butler ကတရားရုံးဆုံးဖြတ်ချက်အပေါ်စိတ်ပြက်တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Obviously we're very disappointed by the ruling. We think it's completely unjustified. The evidence presented at the trial really should have exonerated.
တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ CPJ ကတိတ်ပြီးတော့စိတ်ပြက်မိပါတယ်။လုံးဝတရားမျှတမှုမရှိဘူးလို့ထင်ပါတယ်။တရားခွင်မှာတင်ပြတဲ့အထောက်အထားတွေအရာလဲသတင်းတော်နှုတ်ဦးစလုံးကိုပြန်ပြီးတော့လွှတ်ပေးတင်ပါတယ်။တရားစစ်ဆေးတယ်ဆိုတာလဲလောက်ကြံဇလန်းဆင်ထားတာဖြစ်နေပါတယ်။မြန်မာအစိုးရအတွက်တကယ့်ကိုရှက်စရာပ
ါ CPJ ရဲ့ထုတ်ပြန်ချက်ထဲမှာလည်းလက်ခံနိုင်စရာမရှိတဲ့တရားရုံးဆုံးဖြတ်ချက်ကဥပဒေတွေတက်တဲ့အထောက်အထားတွေထက်နိုင်ငံရေးအရဆုံးဖြတ်တယ်ဆိုတာအတည်ပြုလိုက်တာပဲလို့ပြောကြားထားပါတယ်သတင်းလွတ်လပ်ခွင့်အပေါ်အကြီးအကျယ်တက်ရောက်မှုရှိနေတဲ့ဒီအမှုကိုအာဏာပိုင်တွေအနေနဲ့အမြန်ဆုံးပတ်လပ်ပေးဖို့လဲ CPJ ကတောင်းဆိုလိုက်ပါတယ်နိုင်ငံတကာမှသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထားသတင်းတောက်များအဖွဲ့ RSF ကလည်းအခုလိုဆွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်တာကိုကြည့်ချင်းဖြင့်တရားရုံးဟာအမိန့်အတိုင်းလိုက်နာဆောင်ရွက်နေတာပြသနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကြီးကတော့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အမှောင်ဖုံးတဲ့နေ့ဖြစ်တယ်လို့တုံ့ပြန်ပါတယ်။ Amnesty ရဲ့ Asia Pacific မူဝါဒရေးရာစီရင်ရေးမန်နေဂျာ Francisco Ben Cosme က VOA မြန်မာပိုင်းကိုခုလိုပြောပါတယ်
။ It sends a chilling effect for all journalists who are trying to investigate the crimes against
တရားရုံးရဲ့ဆုံးဖြတ်ချက်ကပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့လူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းမဲ့သတင်းတောက်တွေအတွက်ကြောချမ်းစရာဖြစ်သလိုစစ်တပ်ပေါ်ဝေဖန်မှုဒါမှမဟုတ်အစိုးရရဲ့တာဝန်ခံကြောင်းသတင်းယူကြည့်သူတွေအတွက်လည်းကြောချမ်းစရာဖြစ်ပါတယ်။ဒီသတင်းတောက်နှစ်ယောက်ဟာထောင်ကျောက်စင်ဖမ်းခံခဲ့ရတဲ့ဒါဝုဒဲရဲတပ်ဖွဲ့ရဲ့တေလိုတပ်တွေကနေထွက်ဆိုထားခဲ့တာပါ။ဒါတောင်မှအခုလိုဆုံးဖြတ်တာကိုကြည်စင်အဖြစ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာရှေ့မှာအမှောင်ဖုံးလွှမ်းတော့မယ်လို့ပြောရမှာဖြစ်ပါတယ်။
အမေရိကန်အခြေစိုက်လူ့အခွင့်အရေးအခြေအနေစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကလည်း Riders သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘလောက်ဆိုးဝါးနေသလဲဆိုတာပြသနေတဲ့အပြင်အစိုးရရဲ့ရက်ဆက်တဲ့လုပ်ရက်တွေကိုဖော်ထုတ်ဖို့ကြိုးစားနေသူတွေကိုနှုတ်ပိတ်အရေးယူဖို့အစိုးရဘက်ကဘလောက်အစွမ်းကုန်လုပ်သလဲဆိုတာပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင်။